နိုင်ငံ၅နိုင်ငံပါဝင်တဲ့စီးပွားရေးအင်အား နိုင်ငံတကာရေးရာမှာဥဆောင်နိုင်သူဖြစ်တဲ့ဆိုတာကိုကမ္ဘာအလယ်မှာပြသဖို့စူးစမ်းနေတယ်လို့လည်းသုံးသပ်ချက်တွေရှိနေပါတယ်။ဘေကျင်းမြို့တော်ကနေသတင်းတောက်ဝီလျံအိုက်နဲ့စိုက်ဘောဒစ်ကူပတာတို့ပေးပို့တဲ့သတင်းတွေကိုအခြေခံပြီးတော့မဆုမျက်မှုန်ကဆက်ပြီးတင်ပြမှာပါရှင်။
BRICS လို့အတူကောက်ခေါ်တဲ့တရုတ်ဘရာဇီးရုရှားအိန္ဒိယနဲ့တောင်အာဖရိကနိုင်ငံတွေပါဝင်တဲ့စီးပွားရေးအင်အားကောင်းစားနိုင်ငံများထိပ်သီးစီးပွားပွဲကိုတရုတ်နိုင်ငံအရှေ့တောင်ပိုင်းရှာမိန်မြို့မှာကျင်းပမှာဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတွေကြားသိကြတဲ့သဘောထားကွဲမှုတွေရှိနေချိန် အေရှီယန်တရုတ်နိုင်ငံကသူ့ရဲ့နိုင်ငံရေးနဲ့စီးပွားရေးအကျိုးအတွက်BRICS အဖွဲ့ကိုအသုံးချနေသလားဆိုတဲ့တန်တရားတွေရှိနေချိန်မှာဒီထိပ်သီးစီးပွားပွဲကိုကျင်းပတာဖြစ်ပါတယ်။
ဗန်နာရီအဖွဲ့အစည်းတွေကိုများနိုင်သမျှများအောင်လှုပ်ဖို့စိတ်အားတန်နေတယ်လို့ပါမောက်ခမလီကဖီယိုအေကိုပြောကြားခဲ့ပါတယ်။ဘရစ်ထိပ်သီးစည်းဝေးပွဲကျင်းပတဲ့အတွက်တရုတ်သမ္မတရှီကျင်းပင်ကိုကမ္ဘာကောင်ဆောင်တယောက်ဖြစ်ပို့ပြီးအမြင်ရောက်စေတယ်လို့တရုတ်ပြည်သူတချို့ကလည်းယုံကြည်နေကြပါတယ်။ဒါပေမဲ့ဘရစ်အဖွဲ့ထဲမှာပါတဲ့ရုရှားနဲ့အိန္ဒိယနိုင်ငံတွေဘက်ကဒါကိုသဘောတူရဲ ရှိပါဘူးရုရှားကိုယ်တိုင်ကအာရှဥရောပစီးပွားရေးတမကယူရေရှန်အီကော်နော်မစ်ယူနီယံအစီအစဉ်ကိုလုပ်နေတာပါတခါတရုတ်နဲ့အိန္ဒိယကလည်းသဘောထားကွဲမှုတွေရှိပါတယ်နှစ်နိုင်ငံနယ်စပ်မှာဘူတန်နိုင်ငံတွေကဒိုကံကုန်းပြင်းပြင်းကိစ္စနဲ့ပတ်သက်လို့စည်ရေးပဋိပက္ခဖြစ်လာတော့မယ့်အထိတင်းမာမှုတွေလက်တလောမှာပဲဖြစ်ခဲ့တာပါတရုတ်အစိုးရဟာတရုတ်နိုင်ငံထဲမှာနိုင်ငံတကာအဖွဲ့အစည်းတွေတည်ထောင်လာအောင်အခုနောက်ပိုင်းနှစ်တွေမှာအားပေးလာပါတယ် BRICS အဖွဲ့ထဲမှာတခြားနိုင်ငံတွေပိုပါဝင်လာအောင်လို့ BRICS Plus အဖြစ်နဲ့တိုးချဲ့ဖို့လည်းတရုတ်အစိုးရကလက်တလောမှာပဲအဆိုပြုခဲ့ပါတယ်ဒါပေမဲ့ဒီအဆိုပြုချက်အပေါ်ကြံအဖွဲ့ဝင်နိုင်ငံတွေကခိုင်ခိုင်မာမာကန့်ကွက်ခဲ့ကြပါတယ
် China want to be the leader for this organization the other four may not necessarily agree
တရုတ်ကအဖွဲ့ခေါင်းဆောင်ဖြစ်ခြင်းနဲ့ဒါပေမဲ့တခြားလေးနိုင်ငံကလက်ခံခြင်းမှလက်ခံမှာပါ။ဒါကြောင့်တရုတ်ကနောက်ထပ်အဖွဲ့အစည်းထပ်ပါလောင်းတွန်းတွန်းတိုက်တိုက်လုပ်နေတာဖြစ်ပါတယ်
။တရုတ်ဥရောပနိုင်ငံကစီးပွားရေးတက္ကသိုလ်ကဗန်နာရေးနဲ့စီးအင်းဌာနပမောက္ခအော်လီဗာရီရဲ့တုံ့တက်ချက်ပါ။အဖွဲ့ပို့ပြီးခိုင်မာစေဖို့ထက်တရုတ်ရဲ့အနေအထားပို့ပြီးအားကောင်းစေဖို့လို့တချို့ကလည်းပြောကြပါတယ်။တနင်္ဂနွေနေ့ကနေအင်္ဂါနေ့အထိရှာမိန်မြို့မှာကျင်းပမဲ့ထိပ်သီးစည်းဝေးပွဲမှာတော့ဒီကိစ္စကိုတရုတ်အစိုးရကရှေ့တန်းတင်နိုင်မှာမဟုတ်ပါဘူး။ဒါပေမဲ့ BRICS Plus အဖြစ်နိုင်ငံတွေတိုးချဲ့ဖို့ဘာကြောင့်အရေးကြီးတယ်ဆိုတဲ့အကြောင်းတွေကိုနောက်မှထပ်ပြီးရှင်းပြဖို့လိုမယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ရီကပြောကြားခဲ့ပါတယ်။ပမောက္ခအော်လီဗာရီကတော့လက်ရှိရှိနေတဲ့ BRICS အဖွဲ့ဝင်၅နိုင်ငံကြားမှာစီစီလုံးလုံးရှိစေမယ့်ကိစ္စတွေကိုရှာဖွေဖို့လိုမယ်လို့ခုလိုပြောပါတယ
်။ I think the BRIC is kind of falling apart.due to many different kind of reasons
အကြောင်းချက်တော်များများကိုအခြေခံပြောရရင် BRICS အဖွဲ့ကြီးဟာပြိုကွဲနေပြီလို့ကျွန်တော်ထင်ပါတယ်အဖွဲ့ဝင်၅နိုင်ငံအနေနဲ့အဖွဲ့အစည်းတစ်ခုတည်းမှာပဲပါဝင်မနေသင့်ပါဘူ
းအဖွဲ့ဝင်နိုင်ငံတစ်ခုချင်းစီမှာမတူညီမှုတွေအများကြီးရှိနေတယ်လို့သူကပြောပါတယ် BRICS အဖွဲ့ဟာကုန်သွယ်ရေးအဖွဲ့ကြီးမဟုတ်တဲ့အတွက် WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးရဲ့ဆုံးဖြတ်ချက်တွေအပေါ်မှာလွှမ်းမိုးအောင်မလုပ်နိုင်ပါဘူးဒါအပြင်ဒီအဖွဲ့နဲ့ကုန်သွယ်ရေးမမျှတမှုဟာကြီးမားတယ်လို့ BRICS ရဲ့စီးပွားပေးနိုင်ငံတချို့ကလည်းထောက်ပြနေပါတယ်။တရုတ်နဲ့စီးပွားရေးမှာသူများနိုင်ငံတွေစီကဝယ်တာထက်သူတို့ကုန်ပစ္စည်းတွေရောင်းတာပိုများတဲ့အတွက်ကုန်သွယ်ရေးမမျှတဘူးလို့ပြောကြတာပါ။ဒါပေမဲ့တရုတ်နိုင်ငံကတော့ကမ္ဘာလူဦးရေရဲ့40ရာခိုင်နှုန်းကိုကိုစားပြုထားတဲ့ BRICS အဖွဲ့ကြီးဟာအင်အားကောင်းစားဈေးကွက်တွေပိုပြီးတိုးတက်ရမယ်ဆိုတဲ့ရည်မှန်းချက်နဲ့စီးပွားရေးပုံမခိုင်မအောင်လုပ်နေတယ်လို့ပြောပါတယ်။ဒါအပြင်နိုင်ငံကငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အရေးကြီးတဲ့အခန်းကနေပို့ပြီးပါဝင်လာနေပြီလို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ဟီကပြောပါရရှင်